ထိုင်ဝမ်အရေးနဲ့ပတ်သက်လို့ဒီအမေရိကန်အနေနဲ့အမြင့်မားစေတဲ့လောက်ရတွေလုပ်နေတာရပ်ပါလို့တရုတ်ကတိုက်တွန်းလိုက်ပါတယ်။ထိုင်ဝမ်သမ္မတလိုက်ချင်းတန်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်တို့ဆက်သွယ်စကားပြောခဲ့ကြတယ်လို့ထိုင်ဝမ်သမ္မတရုံးကဒီကနေ့သတင်းထုတ်ပြန်ပြီးတဲ့နောက်မှာစီးမကျော်ပါနဲ့လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလိချင်းကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှာပြောကြားသွားပါတယ်
။ "我们敦促美方认清台独分裂行径对台海和平稳定的严重危害。"
သူအဆိုထိုင်ဝမ်ခွဲထွက်ရေးသမားဖြစ်သူရဲ့ဒီထိုင်ဝမ်ငြိမ်းချမ်းရေးပြပြစေတဲ့လုပ်ရက်တွေကိုအမေရိကန်အသိအမှတ်ပြုဖို့အတွက်တရုတ်အနေနဲ့တိုက်တွန်းတယ်လို့ပြောသွားတာပါတရုတ်တပြည်တော်မူကိုဆွဲကင်ထားတဲ့အမေရိကန်ခေါင်းဆောင်တွေအနေနဲ့ထိုင်ဝမ်တီးခြားလွတ်လပ်ရေးလုပ်ရက်တွေကိုဒီမထောက်ခံဖို့နဲ့တရုတ်ပြည်ရဲ့ပြည်တွင်းရေးကိုမဝင်မဆွတ်ဖို့အတွက်ထိုင်ဝမ်ကိုအားပေးရရောက်တဲ့လုပ်ရက်တွေလည်းမလုပ်ပါနဲ့လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကဒီကနေ့ပြောကြားသွားခဲ့ပါတယ်ထိုင်ဝမ်သမ္မတလိုက်ချင်းတန်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်တို့ဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတာကိုထိုင်ဝမ်သမ္မတရုံးကထုတ်ပြန်ပေမဲ့အသေးစိတ်ဘာတွေပြောကြတယ်လဲဆိုတာပြောချင်းမရှိပါဘူးတရုတ်နိုင်ငံကထိုင်ဝမ်ကျွန်းဟာသူတို့ပိုင်တယ်လို့အမြဲပြောနေပြီးတနေ့မှပြန်သိမ့်ပိုက်မယ်လို့လည်းချိန်ချောက်နေပါတယ်အမေရိကန်အနေနဲ့ထိုင်ဝမ်နဲ့တရားဝင်သံတမန်ဆက်ဆံရေးမရှိပေမဲ့ထိုင်ဝမ်ကျွန်းအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်နိုင်ရေးအတွက်အထောက်အပံ့ပေးနေတာဖြစ်ပါတယ်ရှင်